တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ရောဂါအခြေအနေပိုပြီးတော့ဆိုးလာနေတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံကသတိပေးချက်ကိုအမြင့်ဆုံးအဆင့်ထိတွန်းမြင့်ပြီးတော့သတ်မှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်မှုတွေကိုမကြုံဘူးလောက်အောင်ကြီးကြီးမားမားလှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတာဝန်ရှိသူတွေကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဒီနေ့ထပ်တိုးလာတာကြောင့်တောင်ကိုရီးယားနိုင်ငံမှာဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာပိုပြီးတော့ဆိုးရင်စရာကောင်းတဲ့အဆင့်ကိုရောက်လာနေတယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်ဆေကျွန်းကဒီကနေ့နောက်ပိုင်းမှာရုပ်သံကနေတဆင့်တနိုင်ငံလုံးကိုပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ဖို့အတွက်ဆိုးမျိုးတစ်မျိုးလုံးအစွမ်းကုန်လှုပ်ဆောင်နေတယ်လို့သူကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာနောက်ထပ်ယောဂကူးစက်ခံရသူရေအတွက်ဟာ123ယောက်ရှိပြီးတော့ဒီထဲက113ယောက်ကတော့ဒေဂူးမြို့နဲ့အနီးတဝိုက်မှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ956ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ယောဂါကူးစက်မှုတွေကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုသွားမဲ့ခီးသွားတဲ့အနေနဲ့လဲအထူးသတိထားကြဖို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကခီးသွားသတိပေးချက်ကိုမနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်။ယောဂါမကူးစက်ရအောင်နေမကောင်းဖြစ်တဲ့သူတွေနဲ့မထိအောင်ရှောင်ကျဉ်ပြီးနေထိုင်ကြဖို့နဲ့လက်ဆွေးကြဖို့ကိုတိုက်တွန်းထားပြီးတော့ခီးသွားသတိပေးချက်ကိုလည်းအစ်စ်နှစ်အဖြစ်သတ်မှတ်ထုတ်ပြန်ထားပါတယ်။ဒီနိုင်ငံမှာဒီနေ့နောက်ထပ်ယောဂါကူးစက်ခံရသူ648ယောက်ရှိတဲ့အတွက်အခုဆိုရင်ယောဂါကူးစက်ခံရသူစုစုပေါင်းဟာ96936ယောက်ထပ်မင်းရှိသွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်98ယောက်သေဆုံးသွားတာကြောင့်သေဆုံးသူအရေအတွက်ဟာစုစုပေါင်းဒီနိုင်ငံမှာ2442ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။